ဒုတိယကဘာစစ်အပြီးမှာအဲ့ဒီလိုစိတ်မချမ်းမြေ့ဘွယ်ပြိပက္ခမျိုးထပ်မဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့1945အောက်တိုဘာ24ရက်နေ့မှာကုလသမဂ္ဂအဖွဲ့ကြီးကိုတည်ထောင်ခဲ့တာပါ။ဟိုအရင်ရှိခဲ့တဲ့ League of Nations ကနိုင်ငံပေါင်းချုပ်အသင်းကြီးဟာကမ္ဘာငြိမ်းချမ်းရေးလုံခြုံရေးကိုမထိန်းသိမ်းနိုင်ခဲ့တာကြောင့် United Nations ကကုလသမဂ္ဂအဖွဲ့အစ်ကဒါကိုအောင်မြင်အောင်လုပ်နိုင်လိမ့်မယ်လို့ကုလသမဂ္ဂစာဖွဲ့ကြီးမှာပါခဲ့တဲ့အဖွဲ့ဝင်50တနိုင်ငံကမျှော်လင့်ခဲ့ကြပါတယ်။85နှစ်ပြည့်ကုလသမဂ္ဂတည်ထောင်ခြင်းအထိမ်းအမှတ်ပွဲကျင်းပနိုင်ရေးပြင်ဆင်ဖို့အတွက်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Fabrizio Hochschild ကိုအထူးအကြံပေးဖြစ်တာဝန်ပေးထားပါတယ်။ကုလသမဂ္ဂသက်တမ်း85နှစ်ရှိလာပေမဲ့ရည်ရွယ်ချက်တွေအခုထိအထမမြောက်သေးဘူးလို့သူကဝန်ခံပြောဆိုပြီးပြည်ပကတွေပိုပြီးလဲပြင်းထန်လာပေမဲ့တချို့သောမဟာအင်အားကြီးနိုင်ငံတွေကဒါကိုလှစ်လျူရှုထားတယ်လို့သူကဝေဖန်ပါတယ
် But at the moment the conflict resolution aspect of the United Nations
လောလောဆယ်မှာပြည်ပကနဲ့ဆိုင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုကြည့်ရင်ပြထားတဲ့ဂတိကိုအကောင့်ထဲဖွင့်နိုင်ကြတာမျိုးမရှိဘူးဆိုတာရှင်းပါတယ်စီရစကြောင့်လူထောင်တောင်ချီသွန်ရတာကစိတ်ကြီးခိုက်ဘွယ်ရာသာတကပဲဖြစ်ပါတယ
်ဒီလိုဆုံးရှုံးမှုတွေရှိခဲ့ပေမဲ့လွန်ခဲ့တဲ့85နှစ်အတွင်းကမ္ဘာတစ်လွှားမှာလူမှုရေးစီးပွားရေးနဲ့လူအခွင့်ရေးကိစ္စတွေမှာတည်တာတဲ့အောင်မြင်မှုတွေရအောင်လုပ်ခဲ့ရမှာဖြစ်တယ်လို့ Hochschild ကပြောပါတယ
် The average life expectancy when the UN was founded
တကယ်လို့ကျမရဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်ကုလသမဂ္ဂတည်ထောင်ခြင်းတော့ပြင်းပြလူသက်တမ်းကိုအနည်း90ပဲရှိမယ်လို့မျှော်လင့်ခဲ့ကြတာပါဒီကနေ့ကာလမှာတော့85နှစ်ဝန်းကျင်ဖြစ်လာတာကြောင့်လူတွေအသက်25နှစ်ပိုနေရတဲ့သဘောဖြစ်ပါတယ်ဆင်းရဲမွဲတေမှုပတ်ပြောက်ရေးအကြောင်းတွေးမယ်ဆိုရင်တော့ကုလသမဂ္ဂစတင်ထူထောင်ခြင်းမှာကမ္ဘာဆင်းရဲမှုက90ရာခိုင်နှုန်းလောက်မှရှိနေခဲ့ရတာအခုဆိုရင်100ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ
်လာမယ့်အောက်တိုဘာ24ကုလသမဂ္ဂ85နှစ်ပြည့်အချိန်မှာအထူးအစီအစဉ်တွေအထိမ်းအမှတ်ပွဲကျင်းပဖို့ရှိနေပါတယ်ခင်ဗျာပြည်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ